အခုလိုဘင်္ဂလားဒေ့ရှ်ကရိုဟင်ဂျာဒုက္ခသည်တွေဌာနပြန်ရေးဒီကနေ့စတင်မဲ့အစီအစဉ်မှာအမြန်မာအစိုးရနဲ့အတူပူးပေါင်းဆောင်ရွက်နေတဲ့အာဆီယံကိုယ်စားလှယ်အဖွဲ့တွေလည်းအခုညီပေးဖို့အတွက်ရခိုင်ပြည်နယ်ကိုရောက်နေတဲ့အကြောင်းကုလသမဂ္ဂဆိုင်ရာမြန်မာသံအမတ်ကြီးဦးဟောက်တို့ဆွမ်းက VOA ကိုပြောပါရတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာဒုက္ခသည်တွေပြန်လည်နေရာချထားရေးအစီအစဉ်နဲ့ပတ်သက်လို့လုံခြုံရေးကောင်စီမှမနေ့ကလှုပ်တဲ့တကပိတ်ဆွေးနွေးပွဲအပေါ်သံအမတ်ကြီးရဲ့အမြင်ကိုမှတ်ရင်ဂျင်းနိုင်ကမေးမြန်းရမှာသူကအခုလိုစပြီးတော့ပြောပါရတယ်။
ဒီကတော့20နှစ်နေပေါ့ဗျာဟိုတစ်ဖက်ရောက်နေတဲ့နေရာဆုံးခွာတဲ့လူတွေပြန်ပြီးတော့ပထမချိန်ဒီဘက်ပို့ဖို့ကိစ္စကိုအဲ့ဟာနဲ့ပတ်သက်ပြီးတော့သူတို့က brief လုပ်ခိုင်းတဲ့သဘောပါပဲ
အဲ့လိုလုံခြုံရေးကောင်စီတို့ဘာလို့ကနေပြီးတော့ဒီ briefing ပေါ့လေလုပ်တဲ့အပေါ်မှာကျတော့တမကြီးဘလို့သုံးတယ်လဲ
ပုံမှန်လင်းလင်းပြောရင်တော့ကျွန်တော်ဒီကိစ္စကလည်းဟိုပြီးသေးတာမဟုတ်ဘူးပေါ့နော်အခုမှ net ဖြန်ဟိုစပီလုပ်မယ်ဟာသူတို့အနေနဲ့ကတော့သိကျင်တာလဲဟိုရိုးသန်းသန်းနဲ့ဘယ်လိုဘာတွေစီစဉ်ထားလဲဆိုတာသိကျင်တာလဲပိုင်းပါမှာပေါ့နောက်တစ်ဖက်ကလည်းပဲနိုင်ငံရေးကဘာပဲပြောပြောလူချင်းကောင်စီကစိတ်ဝင်စားနေတယ်ဟာကြည့်နေတယ်ဆိုတဲ့သဘောမျိုးလည်းပဲ message ပေးနေတာလည်းဖြစ်ချင်းဖြစ်မှာပေါ့ဗျာ
ကုလသမဂ္ဂကပါဝင်ဆောင်ရွက်နေတယ်သူတို့ပြောနေတဲ့အချက်တွေပေါ့နော်အဲ့ဒီပုံမှာတမတ်ကြီးဘယ်လိုသုံးသပ်လဲရှင
်တမတ်ကပြောနေတာဆိုတော့ဗျာဒါငကိုရေကဟိုပြောနေတဲ့ဥစားဒီ voluntary and dignified repatriation ဆိုတာတော့ဒါကျွန်တော်တို့လက်ထဲအတွက်လုပ်နေတာပဲလေအဲလုပ်နေတဲ့အခါမှာအဓိကအခြေခံအချက်တော့ပြောရမယ်ဆိုလို့ရှင်တော့ကျွန်တော်တို့ကဟိုသူပြောနေတဲ့ဟာဟိုတောင်းဆိုနေတဲ့ဟာတွေဥပမာနိုင်ငံသားကိစ္စတို့ဟာမျိုးပေါ့နော်။နောက် immunity တို့ဘာလို့ဆိုရဲဟာတွေဒီဟာတွေကကျွန်တော်တို့ခဏခဏလည်းပြောပါတယ်။ကျွန်တော်နံပါတ်၁ကတော့ဒီကိစ္စကကျွန်တော်တို့ကဟိုဘက်ရောက်နေတဲ့လူတွေကိုကျွန်တော်တို့ဒီဘက်ပြန်ခေါ်ဖို့ကကျွန်တော်တို့ကဘင်္ဂလားဒေ့ရှ်နဲ့လည်းပဲကျွန်တော် MOU တွေထိုးထားတယ်။ agreement တွေ arrangement တွေလုပ်ထားတယ်။အဲ့ဒီအတိုင်းကျွန်တော်တို့အကောင့်တွေပေါ်သွားမယ်။ဒီလူတွေလက်ခံဖို့ကကျွန်တော်တို့နဲ့ဘင်္ဂလားဒေ့ရှ်နဲ့တို့ရမှာကိစ္စလေ။အဲ့တော့ဒီဟာကိုကျွန်တော်သဘောတူညီချက်အတိုင်းကျွန်တော်တို့လုပ်နေတယ်အရင်တစ်ခေါက်ကပြီးခဲ့တဲ့နှစ်လုံးမှာသူတို့ပြန်မလာဘူးဆိုတာလေအကုန်လုံးကြည့်ပြီးတော့မှသူတို့ကဟိုဘက်ကမလာဘူးပြောတာပေါ့အခုဒီခေါက်ကြတော့ကျွန်တော်တို့ကတေချာအောင်ဘင်္ဂလားဒေ့ရှ်ပြည်နယ်နဲ့ညှိပြီးတော့ဟိုတေချာလေးလှုပ်ထားပါတယ်ဒီအခုမတိုင်ခင်တည်းကပဲကျွန်တော်အမြဲတမ်းအတွုံးဝန်ကိုယ်တိုင်တွားပြီးတော့ဟိုမှာကက်မလဲမှာသွားရှင်းပြတယ်ပြောပြပြီးတော့မှကျွန်တော်တို့ရက်သတ်မှတ်ပြီးအခုလက်ခံဖို့ကျွန်တော်လုပ်တာဖြစ်တယ်အဲ့တော့ဖြစ်တဲ့အခါမှာနံပါတ်တူသူတို့ပြောနေတယ်အဲ့နိုင်ငံသားကိစ္စဆိုတဲ့ဥစ္စာတချို့ကတော့ကျွန်တော်အပြင်က NGO တွေကပြောနေတာအနိုင်ငံသားကိစ္စရမှလုပ်နေမှာကျွန်တော်ကပြောတယ်မဟုတ်ဘူးဒီ NVC ထုတ်ပေးတဲ့ကိစ္စကစစ်စစ်ကဆိုတာသူတို့တင်မဟုတ်ဘူးကျွန်တော်တို့ဒီတခြားနိုင်ငံသားအကုန်လုံးကဒီဟာကိုကျွန်တော်လုပ်ကြတာကျွန်တော်တို့ကိုယ်တိုင်ကဟာလာဒီစစ်စစ်ကနဲ့လုပ်ပြောမှနိုင်ငံသားစစ်စစ်ဖို့အတွက်ကိုဘိုးဘွားဘီတက် generation ကိုကျွန်တော်အဖိုးတွေအဖွားတွေနာမည်နဲ့ကျွန်တော်ကဖြည့်ဆွတ်ပြီးလုပ်ကြတာဒူတိုင်းတော့ရဲ့ကိစ္စအဲ့ဒီဟာကိုသူကအတင်းဟောပေါ့ဒါကို guarantee ပေးရမယ်လို့ပေါ့ဒါကျွန်တော်ပြောတယ် NVC ထုတ်ပြီးတော့ဒါ process ကိုကျွန်တော်လုပ်ပေးမယ်နိုင်ငံသားဒီ80နှစ်နိုင်ငံသားဥပဒေနဲ့ညီဒီစပြီးတော့ကျွန်တော်ထုတ်ပေးမယ်ကျွန်တော်ပြောပြီးသားအဲ့တော့ကျွန်တော်တို့ကအခုလုပ်တဲ့ဟာကဟိုရှင်းတယ်လုံခြုံရေးဆိုတာလည်းပဲကျွန်တော်ပေးနိုင်တဲ့ဟိုအတိုင်းအတာပေးမှာကျွန်တော်ကလက်ခံပြီးတဖြည်းဖြည်းချင်းကျွန်တော်တို့ကကြိုင်နေပဲဟာလားအကုန်လုံးဟာလားဟိုအယောက်1000 2000ဝင်တာမှမဟုတ်တာကျွန်တော်လက်ခံနိုင်တဲ့အတိုင်းအတာနဲ့လာပြီးတော့သူတို့ရဲ့လုံခြုံရေးနဲ့ကျွန်တော်တို့အကုန်လုံးဟာလားအစီအပြောင်းကျွန်တော်လုပ်ပေးမယ်ပြောထားပြီးပြီနိုင်ငံသားကိစ္စလည်းပဲ NVC ထုတ်ပေးပြီးစစ်စစ်တာလုပ်ပေးပြီးလို့ရှိရင်ကျွန်တော်တို့ကနိုင်ငံသားကိစ္စလုပ်မယ်အဲ့ဒီမှာစစ်စစ်ကရှိပြီးသားလူတွေပါဆိုလည်းမလို့ဘူးလေဗျာအခုမရှိတဲ့စစ်မယ်စစ်စစ်တာတော့လောရမှာပဲမလို့လို့မရဘူးလေဗျာဘယ်နိုင်ငံဖြစ်ဖြစ်ဟာလားစစ်စစ်တဲ့လူကတော့ဘာမှမစိုးလောက်ကြမှာပဲနိုင်ငံတိုင်းကတော့ကိုယ်ဟိုအလကားကုန်လုံးလာသမားလက်ခံလုပ်လို့မရဘူးလေအဲကိုယ့်ရဲ့ဟိုနိုင်ငံပြည်တွင်းဥပဒေနဲ့ကျွန်တော်လုပ်ပါမယ
်ဒီတစ်ခေါက်ဒီမြန်မာဘက်ကဟိုထူးထူးခြားခြားပေါ့ဗောနော်ဒီပြန်ပို့ရေးအစီအစဉ်ကမြန်မာဘက်ကလည်းအစရေကစူးစူးထားပြီးသားအစရေကလည်းဒီ process တိုင်းလုပ်နေတယ်ဆိုတော့ခုအဲ့လိုထူးခြားချက်မျိုးပေါ့နော်ဟိုမြန်မာဘက်ကဘယ်လိုပြင်ဆင်ထားမျိုးရှိ
လက်ခံဖို့ပိုင်းကတော့ဒီအတိုင်းပဲကျွန်တော်နိုင်ငံသဘောတူညီချက်အတိုင်းကျွန်တော်လက်ခံဖို့လုပ်ထားပြီးသားလူစစ်စစ်တာတို့ဘာလို့ဆက်ပေါ့နော်ထူးခြားချက်တစ်ခုကကျွန်တော်ဘက်ကနေပြီးတော့ ASEAN အဖွဲ့တွေပါလေလာပြီးတော့ကျွန်တော်တို့နဲ့အတူရှိမယ်လူ6လောက်သူတို့ဟိုကြောင့်ဟိုအမေမပြည်တော်ရောက်နေပါပြီဒီနေ့တော့စစ်တွေတော်ရောက်နေပြီလားမသိဘူးစစ်တွေရောက်နေပြီတို့အာဆီယံလည်းပဲလူ6ယောက်လောက်လေဒီတွေ့ရကြောအာဆီယံအီရတ်ကြောနော်ကျွန်တော်တို့အာဆီယံအဟာစင်တာရောတို့အားလုံးဟိုရောက်မယ်ဟို UNDP နဲ့ UNHCR နဲ့ကျွန်တော် MOU ထိုးထားတဲ့အတိုင်းတို့ကနေပြီးတော့ဟိုကြိုတင်ပြီးတော့တို့ပြန်လည်နေရာချထားမဲ့နေရာဒေသတွေမှာ quick impact ကျွန်တော် project တွေလုပ်ထားတာရှိတယ်လေတို့ပြန်လာလို့ရှိရင်နေလို့ထိုင်လို့ဆင်ပြေအောင်ဆိုပြီးတော့လုပ်ထားတာရှိတယ်ဆိုတော့အဲ့ဒီဟာတွေကလည်းပဲဒါဒီတစ်ခေါက်ကထူးခြားမှုပေါ့ UNDP တို့ကတော့ UNHCR တို့ကနေပြီးတော့ဗောဒီ project တွေနဲ့သူတို့ပြန်လာမဲ့နေရာတွေမှာနေရာချထားမဲ့နေရာဒီမှာကြိုတင်ပြင်ဆင်လုပ်ပေးထားတာရှိတယ်ရောက်ပြီးလို့ရှိရင်လည်းပဲလိုအပ်တဲ့ကူညီတွေဆက်ပြီးပေးမယ်ဆိုတော့အဲ့ဒါတွေကိုကျွန်တော်တို့ကလုပ်ထားတာရှိတယ်နောက်တစ်ခုကလည်းပဲဒီတစ်ခေါက်မှာဟိုအရင်ကတော့တက်ဘက်ကိုသွားပြီးတော့တရားအားလုံးရှင်းပြတာတော့ဘာလို့မရှိတော့လဲဒီတစ်ခေါက်ကတွင်ခဲ့တဲ့လတုန်းကဆိုရင် permanent secretary ကိုယ်တိုင်သွားပြီးတော့မှဟာလား ဟိုဒီလူတွေနဲ့တွေ့တယ်ကျွန်တော် pamphlet တွေဝေးတယ်ဟိုခင်ဗျားတို့ပြန်လာလို့ရှိရင်ဒီလိုစီစဉ်ထားတယ်เนาะနိုင်ငံသားကိစ္စကိုဒီလိုဆက်ပြီးလုပ်မယ်ဟိုရောက်လို့ရှိရင်ဟလာကျွန်တော်နေရာဟိုတိုင်းချင်းနဲ့ပတ်သက်ပြီးတော့ဘယ်လိုဆက်ပြီးလုပ်ရမယ်ဆိုတဲ့ဟာကျွန်တော်ဒီချက်ရှင်းပြတာဆိုတော့ဒါတွေကဒီခေါက်ရဲ့ဟိုကြာမှုတွေလို့ကျွန်တော်တို့အဲ့လိုပြောလို့ရမယ်ထင်ပါတယ်